ဒီမှာနိုင်ငံကျန်းမာရေးနဲ့အာဂသဝန်ကြီးဌာနကအေပင်ငါးရင်းနေညာရှင်းနိုင်တဲ့ထုတ်ပြန်ချက်အရမြို့သားကျန်းမာရေးဌာနတခွဲမှုဆိုင်ရာဌာနရန်ကုန်ကပထမတုတ်စစ်ဆေးခဲ့တဲ့တခွဲနမူနာ60လေးခုနဲ့စီးပူတည်တနာဦးစီးဌာနကစစ်ဆေးခဲ့တဲ့တခွဲနမူနာ100ခုစုစုပေါင်း200မှာကိုဗစ် 19တည်တည်လူနာအသက်မတွေ့ရှိရကြောင်းဖော်ပြပါတယ်။မနေ့ကတော့ကူးဆက်သူအသက်6ဦးကိုအတည်ပြုခဲ့တဲ့အတွက်ယောဂကူးဆက်ခံထားရသူစုစုပေါင်း167ဦးရှိနေပါတယ်။ မနေ့ကထပ်တိုးတဲ့လူနာ6ဦးထဲမှာတော့နေပြည်တော်စပူတီဗီမြို့နယ်ကတက်မတော်သားတူလဲပါဝင်ခဲ့ပြီးဒါဆိုရင်နေပြည်တော်မှာပထမဆုံးယောဂပိုးကူးဆက်ခံရသူတွေ့ရှိရလဲဖြစ်ပါတယ်။အေပီလေးရက်ကနေအေပီ9ရက်နေ့လပိုင်းအထိစောင့်ကြည့်သူလူနာတက်က96ရှိပါတယ်။ကူးဆက်မှုတွေဟာပြပကပြန်လဲရောက်ရှိလာသူတွေစီက96နှုန်းကပိုများတယ်လို့လဲကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ မြန်မာနိုင်ငံမှာကိုဗစ်-19ရောဂါတက်ခွဲစစ်ဆေးမှုတွေမှာအတည်ပြုလူနာတွေနဲ့ထိခွေသူတွေထဲမှာ95%လေးသက်မှ9000ကျော်နှုန်း၊စောင့်ကြည့်လူနာတွေထဲမှာ1.3%ရှိရာကျော်နှုန်းနဲ့ယောဂလက္ခဏာမရှိပေမဲ့တည်ရင်းပြပခီးသွားရာဇဝင်ရှိတဲ့အတွက်အသွာလာကန့်သက်ထားသူတွေကြားမှာ300%သက်မှ300%တွေ့ရှိရကြောင်း ကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။အစိုးရကအတည်ပြုထုတ်ပြန်ထားတဲ့ကိုဗစ်-19 ရောဂါကြောင့်သေဆုံးသူဦးရေက6ယောက်ရှိပါတယ်။ကုသမှုခံရပြီးယောဂကင်းရှင်းသူ49ယောက်ရှိတယ်လို့လည်းကျန်းမာရေးနဲ့အာကစားဝန်ကြီးဌာနထုတ်ပြန်တဲ့စာရင်းတွေအရသိရပါတယ်ရှင်။